ပါကစ္စတန်နိုင်ငံရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ခရစ်ကက်အားကစားအကျော်မော်ဟောင်းအိဘရာခန်းကပြောကြားပြီးတော့ရုပ်ပြတန်ကြဘောကနေမိန်ကွန်းပြောခဲ့တာမှာဆင်းရဲပွဲတင်မှုအဂတိလိုက်စားမှုတို့ကိုကောင်းပွန်တိုးတက်တဲ့အုပ်ချုပ်ရေးစနစ်နဲ့တိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပါတယ်။ဗိုလ်ထုတီးကကျင်းပခဲ့တဲ့ရွေးကောက်ပွဲကမဲ90ရာခိုင်နှုန်းလောက်ရေတွက်ပြီးချိန်ဂျာတာရင်းနေမှာအိဘရာခန်းကအနိုင်ရမိန်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။သူရဲ့ PT ပါတီကအဓိကပြိုင်ဘက်ထောင်ချခံထားရတဲ့ဝန်ကြီးချုပ်ဟောင်း Nawaz Sharif ရဲ့ PMLN ပါတီထက်ကိုမဲအများကြီးအသာရထားပါတယ်။ခန်းနာနာရအောင်လို့မဲပသမမှုတွေရှိတယ်လို့ပြိုင်ဘက်ပါတီတွေအားလုံးကဆက်ဆွဲနေကြပါပဲ။ရွေးကောက်ပွဲကော်မရှင်ကတော့ဒီဆက်ဆွဲချက်တွေကိုပယ်ချပါတယ်။အခုရွေးကောက်ပွဲမှာတရားရဂိုင်းနှုံးပွင့်လင်းမြင်သာမှုမျှတမှုရှိတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအခိုင်အမာပြောပါတယ်။အိမရာခန်းကလည်းအခုရွေးကောက်ပွဲဟာပါကစ္စတန်မှာအမျှတဆုံးရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးမဲမတမမှုဆွဆွဲချက်တွေအတွက်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကူအညီမှန်သမျှပေးမယ်လို့လည်းကတိပြုခဲ့ပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံကိုတာယာဝပြောတဲ့အစ္စလာမ်နိုင်ငံတော်ဖြစ်အောင်လှုပ်သွားမယ်လို့လည်းခန်းကအမေခွန်းနဲ့မှကတိပြုထားပါတယ်။မဲချေအတွက်ပြီးဒီလောက်ရလက်တွေအရာခန်းရဲ့ပါတီဟာပါတီသေးလေးတွေဒါမှမဟုတ်တတိပုဂ္ဂလအမတ်တွေနဲ့ညွန်ပေါင်းဖွဲ့ပြီးတော့ဗဟုအစိုးရဖွဲ့နိုင်မဲ့အခြေအနေရှိရောမကပါကစ္စတန်ပြည်နယ်၄ခုထဲက၃ခုမှအစိုးရဖွဲ့နိုင်လိမ့်မယ်လို့လေးလာသူတွေကသုံးသပ်နေကြပါတယ်။